စကိုင်းတိုင်းပလဲမြို့နယ်နဲ့လေးမိုင်အကွာကစစ်တပ်ထောက်ခံတဲ့ပြူစောထီးတွေတက်ဆွဲထားတဲ့ဇီးပြူကုန်းကြေးရွာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဂျွန်လပထမပတ်ထဲမှာပဲ၃ရက်ဇက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့အချိန်မှာစစ်တပ်ကဇီးပြူကုန်းကြေးရွာမှာတက်ဆဲပြီးတော့အနီးအနားကကြေးရွာတွေကိုနယ်မြေရှင်းလင်းလုပ်နေတာဖြစ်ပါတယ်အခုလိုမျိုးစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဇီးပြူကုန်းကျေးရွာအနီးမှာရှိတဲ့ရွာတွေကဒေသခံတွေဟာဘေးလွယာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒေသခံပြည်သူတွေစစ်ဘေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
။စစ်ဘေးဖြစ်ကြောင်းတို့တော့15ရက်လောက်တော့ရှိလောက်ပြီးတော့ကြာပြီလို့အခုလမ်းရောင်နေရတဲ့အနေအထားကတော့အပြူရောနဲ့ကျူကုန်းနဲ့ပြီးတဲ့ပတ်သက်တဲ့ရွာတွေက၄-၇ရွာလောက်ရှိမှလား။ခုနှစ်ရွာလောက်သူတို့မတော်ကျော်လောက်ကိုရှိောက်ပါတယ်ကြ။အကုန်လုံးအသိချောင်နေကြတယ်။တချို့ကရွာတောင်လေးတယောက်နဲ့ရောက်လောက်ကိုယ်ရင်ကိုခဏဆောင်းလာလည်းရှိတယ်။စစ်ကြောင်းတို့ပြည်သူတို့ကကြီးရံနေ။အကျူကစစ်ကြောင်းတို့လာမဲ့ရွာနဲ့ဝေးတဲ့နေရာလေးကိုပတ်သက်ပြီးတော့သိချောင်နေကြတယ်။စားဝတ်နဲ့ခက်ခဲရသူတို့ယူသွားတဲ့ဟာလေးတွေချက်ချုပ်စားပတ်လာတယ်။တခါလေစစ်ကြောင်းတို့လာပြီဆိုရင်တော့မချက်နိုင်ဘူး။ဒီကနေ့ဝေးတဲ့ရွာတွေကနေမှအချက်ပြုတ်ပြီးတော့ထမင်းတော့တွေပါလေပို့တာလေးလည်းရှိတယ်တခါလေးလည်းမပို့နိုင်တော့ငတ်တာလည်းရှိတာပေါ့ဗျာ
ဇီးပြူကုန်းကျေးရွာအနီးကမင်းတိုင်မင်းနှောကန်ငပြောတော်ခေါသနီစတဲ့ကျေးရွာတွေကဒေသခံတွေဟာစစ်တပ်ရဲ့စစ်ကြောင်းနဲ့လူကင်းရနေရာတွေကိုတိမ်းရှောင်နေရတာလည်းဖြစ်ပါတယ်အခုလိုမျိုးဒေသခံပြည်သူတွေတိမ်းရှောင်နေတဲ့အချိန်မှာတော့ပြူစောထီးတွေဟာတိမ်းရှောင်နေတဲ့ပြည်သူတွေရှိတဲ့ဒီကျေးရွာတွေကိုဝင်ရောက်ပြီးတော့နေအိမ်ကပစ္စည်းတွေကိုဝင်ရောက်ယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒါနဲ့ပတ်သက်လို့တော့ VOE မြန်မာပိုင်းအနေနဲ့တိကျအတိမပြုတ်နိုင်ပါဘူး။လက်ရှိပလဲမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်စီးရဲတင်းမာနေပြီးတော့ပစ်ခတ်မှုတချို့လည်းရှိပါတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ။အဲ
ဒီကောင်တွေဆစ်ကြောင်းထိုးနေတာဗန်းတိုင်လူလူကိုဆစ်ကြောင်းတွေထိုးနေတယ်။သူကရွာတွေကိုလှည့်ပတ်ပြီးဒီကောင်တွေကြွားနေတာ။အခုတိုင်းမှာဒီတည်းနဲ့တော့ဒီကောင်တွေအထက်ထက်ပြန်ဝင်နေတယ်။ဒီလူကောင်တော့ပြန်ဝင်သွားပြီ။အဲအတိုက်ပွဲဖြစ်သွားတဲ့နိုင်ငံတော်ကဆစ်ကြောင်းပတ်ထိုးနေတာအမြောက်ဖက်နောက်ဖက်ရှေ့ဘက်အကုန်လုံးနေရာဆုံးမှာပဲပတ်ထိုးနေတာအတူပြစ်ပူပြစ်တွေရောဒီဘက်ကသွားပြစ်တာတွေရောသေးသေးမှနေရာလည်းရှိချင်တယ
်ဇီးပြူကုန်းကျေးရွာဟာစစ်တပ်ထောက်ခံတဲ့ပြူစောထီးတွေကိုစစ်တင်နှံပေးတာလက်နက်တပ်စင်တာတွေလုထားပေးတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာလည်းဖြစ်ပါတယ်အခုဂျွန်လ2ရက်နေ့ကနေဂျွန်လ5ရက်နေ့အထိ3ရက်ဆက်တိုက်စီးပြူကုန်းကျေးရွာတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တယ်လို့နှစ်ဖက်အကြမ်းဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ရှင်